Hong Kong မှာ COVID-19 ရောဂါနောက်တစ်ချိန်ပြန်ဖြစ်သူအတည်ပြုလူနာတဦးကိုတွေ့ခဲ့ရတာဟာလူပေါင်း23သန်းကျော်တဲ့ကတဦးဖြစ်နေတဲ့အတွက်အခုလိုတကြော့ပြန်ဖြစ်ပွားနိုင်ခြေဟာသိပ်ကိုနည်းပါတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒီရောဂါအခုဆက်ခံရသူတဦးဟာနောက်6လကျော်ကြာသွားချိန်မှာထပ်မံဖြစ်ပွားခဲ့ပြီးအခုတွေ့ရတဲ့ virus ဟာပထမအခုဆက်ခံရချိန်က virus နဲ့မတူကြောင်း Hong Kong တက္ကသိုလ်သုတေသီတွေကတနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။အခုလိုတွေ့ရှိချက်တွေကိုမှတ်တမ်းတင်အတည်ပြုရေးဟာအရေးကြီးကြောင်းလဲဒလွေရှိုးပြောခွင့်ရဒေါက်တာမာဂရက်ဟဲရစ်ကအင်္ဂါနေ့အွန်လိုင်းဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အရင်ကလည်းပြန်ပြီးအကူဆက်ခံရတယ်ဆိုတော့အတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒါဟာဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးစဉ်မှာပေါ်ပေါက်ခဲ့တဲ့ပြဿနာဖြစ်နိုင်ခြင်းရှိနေတာပါ။အခုဒီရောဂါပြန်ပြီးဖြစ်ကြောင်းအတိပြုတ်နိုင်ခဲ့တာဟာလူ23သန်းကျော်မှာတဦးဖြစ်ကြောင်းနဲ့တကယ်လို့ဒီလိုကူးစက်မှုမျိုးပုံမှန်လိုလိုရှိနေတယ်ဆိုရင်အခုချိန်လောက်မှာဒီလိုဖြစ်ပွားသူအရေအတွက်ဒီတယ်မကပိုပြီးများမှာဖြစ်ကြောင်းလဲဒေါက်တာဟဲရစ်ကပြောပါတယ်ဒီယောဂါပိုးအခုဆက်ခံရသူတွေမှာဒီ virus အတွက်ခုခံအားတွေထွက်လာတတ်တာကြောင့်ယောဂါအခုဆက်ခံရသူတွေကိုခြေရာခံလိုက်တာခန္ဓာကိုယ်ခုခံနိုင်အားတိုင်းတာရာတွေလုပ်ပြီးဒီခုခံအားဘယ်လောက်ကြာကြာခံနေဆိုတာကိုလေ့လာနေကြတယ်သုတေသနအဖွဲ့အများအပြားရှိနေကြောင်းလဲပြောပါတယ်